ပါကစ္စတန်နိုင်ငံရွေးကောက်ပွဲမှာသူအနိုင်ရတယ်လို့ခွဲကဲအာကစားအတော်မဟောင်းအိမ်ရာခန်းကပြောကြားပြီးတော့ရုပ်ပြတန်ကြားပေါ်ကနေမိန်ကွန်းပြောခဲ့တာမှာဆင်းရဲပွဲတင်မှုအာဂရိလိုက်ဆောင်မှုတို့ကိုကောင်းမွန်တိုးတက်တဲ့အုပ်ချုပ်ရေးစနစ်နဲ့တိုက်ချက်သွားမယ်လို့ကတိပြုခဲ့ပါတယ်။ဗဟုသုတကကျင်းပခဲ့တဲ့ရွေးကောက်ပွဲကမဲ90ရာခိုင်နှုန်းလောက်ရှိတဲ့ဒီချိန်ချက်တာပင်းနဲ့မှာအိမ်ရာခန်းကအနိုင်ရမိန်ကွန်းပြောကြားခဲ့တာဖြစ်ပါတယ်။သူရဲ့ PT ပါတီကအဓိကပြိုင်တဲ့ထောင်ချခံထားရတဲ့ဝန်ကြီးချုပ်ဟောင်း Nawaz Sharif ရဲ့ PMLN ပါတီထက်ကိုမဲအများကြီးအသာရထားပါတယ်။ခန်းနာနာရအောင်လို့မဲပထမမှုတွေရှိတယ်လို့ပြိုင်ဘက်ပါတီတွေအားလုံးကဆက်ဆွဲနေကြပါပဲ။ရွေးကောက်ပွဲကော်မရှင်ကတော့ဒီဆက်ဆွဲချက်တွေကိုပယ်ချပါတယ်။အခုရွေးကောက်ပွဲမှာတရားရဂိုင်းနှုံးပွင့်လင်းမြင်တာမှုညှတာမှုရှိတယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကအခိုင်အမာပြောပါတယ်။အင်မရာခန်းကလည်းအခုရွေးကောက်ပွဲဟာပါကစ္စတန်မှာအပြတ်အဆုံရွေးကောက်ပွဲဖြစ်တယ်လို့ဆိုပြီးမဲမတမမှုဆွဆွဲချက်တွေအတွက်စုံစမ်းစစ်ဆေးဖို့လိုအပ်တဲ့အကူအညီမှန်သမျှပေးမယ်လို့လည်းကတိပြုခဲ့ပါတယ်။ဒါပြင်ပါကစ္စတန်နိုင်ငံကိုစာယာဝပြောတဲ့အစ္စလာမ်နိုင်ငံတော်ဖြစ်အောင်လုပ်သွားမယ်လို့လည်းခန်းကအတင်းကုန်နဲ့မှကတိပြုထားပါတယ်။မဲရှိတဲ့ပြီးဒီလောက်ရလက်တွေအရာခန်းရဲ့ပါတီဟာပါတီသေးလေးတွေဒါမှမဟုတ်တတိပုဂ္ဂလအမတ်တွေနဲ့ညှပေါင်းဖွဲ့ပြီးတော့ဗဟုအစိုးရဖွဲ့နိုင်မယ့်အခြေအနေရှိရမကပါကစ္စတန်ပြည်နယ်လေးခုထဲက၃ခုမှအစိုးရဖွဲ့တာနိုင်မယ်လို့လေးလာသူတွေကသုံးသပ်နေကြပါတယ်။